လွှတ်တော်ပြင်ပမှာနိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေကျင်းပပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့လိုလားတဲ့အကြောင်း SSPB SSA မြောက်ပိုင်းဖွဲ့ကပြောဆိုလိုက်ပါတယ်။ပြည်ထောင်စုလွှတ်တော်နာယကသူရဥွှေမန်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာတွေ့ဆုံချိန်အတွင်း SSA မြောက်ပိုင်းအဖွဲ့ကအခုလိုပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြည်ထောင်စုလွှတ်တော်နာယကသူရဥွှေမန်းနဲ့အဖွဲ့ဟာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ကိုယ်စားလှယ်အဖွဲ့နဲ့လာရှိုးမြို့အခြေစိုက်အရှေ့မြောက်တိုင်းစစ်ဌာနချုပ်ကရွှေလီရိတ်တာမှာဒီကနေ့မနက်၈နာရီကနေတနာရီခွဲလောက်ကြာအောင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲမှာရှမ်းတပ်ဖွဲ့ဘက်ကအလေးထားတင်ပြဆွေးနွေးတဲ့အကြောင်းအရာတွေကို SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်လာကအခုလိုပြောပါတယ်။
ကျွန်တော်တင်ပြတာလုံးဆုံးအပိခရစရေးလာမှတည်ထိုးဖို့ကျွန်တော်အောက်တိုဘာလအထက်မှနေပြီးတော့မှကျင်းပမယ်လို့ကြားတယ်လေနော်။အဲ့ဒါကိုကျွန်တော်တို့ကကြိုဆိုပါတယ်။ဟာဒါပေမဲ့ကျွန်တော်တို့ခံယူတာကကျွန်တော်အပိကတ်ရက်စဲရေးလက်မထိုးပွဲထက်ကျွန်တော်တို့အားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးအဖြစ်ရှာရေးကိုလုံပို့ပြီးကောင်းမယ်လို့ကျွန်တော်တို့တည်ပြတာပါနော်။ဆိုလိုတာကပဲဒီအစိုးရရဲ့လွတ်တော်ရဲ့တတ်မတော်ရဲ့နော်နိုင်ငံရေးပါတီတွေရဲ့လက်နက်ကိုင်တိုင်းရင်းသားတွေရဲ့နော်ပြီးသူ့ကိုယ်စားလှယ်တွေပါနော်။နိုင်ငံရေးတက်မှာကိုအမြန်ဆုံးပါဆွေးနွေးပြီးတော့အဖြေရှာရင်တော့ပြစ်ခရဆေးရတူဟာတူအလိုလိုကြည့်သွားမှာပါနော်အဲ့ဒါကိုကျွန်တော်တို့တင်ပြရတယ
်ဒီဆွေးနွေးပွဲမှာသူတို့ကဥွှေမန်းတဲ့အဖွဲ့ဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒူဥက္ကဋ္ဌဦးသိန်းစောကာကွယ်ရေးဝန်ကြီးဌာနကဒူပုချုပ်ကြီးအောင်တန်းထွတ်အရှေ့မြောက်တိုင်းစစ်ဌာနချုပ်စစ်တိုင်းမှုနဲ့လွှတ်တော်ရေးရာကော်မတီဥက္ကဋ္ဌတွေပါဝင်တက်ရောက်ခဲ့တယ်လို့ SSPP SSA မြောက်ပိုင်းဘက်ကတော့အဖွဲ့ရဲ့နာယကဗိုလ်ချုပ်စီထင်ဦးဆောင်တဲ့ကိုစလဲ9ယောက်တက်ရောက်ခဲ့တာဖြစ်ပါတယ်။အစိုးရဘက်ကပြည်ရင်းငြိမ်းချမ်းရေးကိုအကောင့်ထဲဖော်ရမှာပြည်내အဆင့်နဲ့ပြည်ထောင်စုအဆင့်ဆိုပြီးအဆင့်နှစ်ဆင့်သတ်မှတ်ထားပါတယ်။ပြည်ထောင်စုအစ်စ်မှာအပြစ်ခတ်ရက်စဲပြီးရင်ပါတီထူထောင်ပြီးရွေးကောက်ပွဲဝင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ခံဖို့နဲ့ပြင်ဆင်မယ်ဆိုရင်လွှတ်တော်တွင်းမှာအများဆန္ဒနဲ့အညီပြင်ဆင်ဖို့ဆိုပြီးလုပ်ငန်းစဉ်ချမှတ်ထားပါတယ်။အဲ့ဒီလုပ်ငန်းစဉ်အရဆိုရင်2015ရွေးကောက်ပွဲပြီးမှသာနိုင်ငံရေးကိစ္စတွေဆွေးနွေးနိုင်မှာဖြစ်တာကြောင့်လွှတ်တော်ပြင်ပမှာဆွေးနွေးရေးကိုတောင်းဆိုတာဖြစ်တယ်လို့ဗိုလ်မှူးဆိုင်လာကပြောပါတယ်။အဲ
့ဒီလွှတ်တော်ထဲဝင်ဖို့ဆိုတာ2015နောက်ပိုင်းမှာကျွန်တော်တို့ဖြစ်နိုင်မယ်လေ။ဘာလို့လဲဆိုတော့အဲ့ဒီရွေးကောက်ပွဲ2015မှာကျင်းပမှာနော်အေးအဲ့ဒါလို့နေတော့အဲ့ဒီကျွန်တော်လူလာနေတဲ့နိုင်ငံရေးဆွေးနွေးတဲ့ကိစ္စကို2015နောက်ပိုင်းမှာဖြစ်မှာလေဒါကတော့အဲ့ဒီခဏကျွန်တော်ပြောတဲ့အတိုင်းပါအဲ့ဒီကျွန်တော်ကလွတ်တော်ပြင်ပကနေပြီးတော့ဆွေးနွေးပြီးတော့ရရှိတဲ့သဘောတူညီချက်ကိုကျွန်တော်တို့လွတ်တော်အထဲမှာဒီပြုတ်ကတ်ထမ်းပေးဖို့ပဲကျွန်တော်ကိုဖြစ်စေချင်တာပါ
ရှမ်းတပ်ဖွဲ့ဘက်ကတင်ပြတဲ့ဆွေးနွေးချက်ကိုတော့သူရောဥွှေမန်းကအခုလိုတုံ့ပြန်ခဲ့တယ်လို့ဗိုလ်မှူးဆိုင်လာကပြောပါတယ်
။နောက်ဥွှေမန်းကလည်းအဲ့ဒီနော်ကျွန်တော်တင်ပြချက်ကိုသူကလေးထားသွားမယ်လို့တော့ပြောထားတာပါနော်။ဟိုဒါကလည်းဟိုဖြစ်ခြင်းဖြစ်ထိုက်ပါတယ်လို့တော့ပြောထားတာ။ရင်းချမ်းရေးဆိုတာလူတိုင်းကလည်းလူချင်းနေကြတယ်။ကျွန်တော်နိုင်ငံလုံးလည်းလူချင်းကြတယ်။ဟိုအစိုးရလည်းလူချင်းနေနော်။ဟိုလူတော်ကလည်းလူချင်းနေ။အဲ့ဒီတပ်ကလည်းလူချင်းနေပါကတူဖြစ်ဖြစ်အဲ့ဒီနော်ဤချင်းကြီးကိုပဲလူလာနေတော့ဖြစ်အောင်တော့ဤနိုင်ဆောင်ရွက်တိုင်းမှာပါနော်ဥွှေမန်းလည်းသူကပြောရပါလေနော
်ဆွေးနွေးပွဲမှာနှစ်ဖက်တက်တွေကြဖြစ်ပေါ်တဲ့တိုက်ပွဲကိစ္စကိုလည်းဆွေးနွေးခဲ့ကြပြီးအဲ့ဒီလိုဖြစ်တာကတော့အပြည့်ရဖို့လက်မှတ်ရေးထိုးစဉ်မှာနေမြေတက်မှတ်တာကိုတိတိကျကျမဆောင်ရွက်နိုင်တာကြောင့်ဖြစ်ကြောင်းနဲ့နေမြေတက်မှတ်ပြီးရင်ပြည်လဲသွားမှာဖြစ်ကြောင်းဦးသိန်းစောကဆွေးနွေးခဲ့တယ်လို့လည်းပြောပါတယ် SSA မြောက်ပိုင်းကတင်ပြထားတဲ့လွှတ်တော်ပြင်ပမှာတပြည်လုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုကျင်းပရေးကိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ကရင်အမျိုးသားအစည်းအရုံး KNU ကဒုတိယသမ္မတဒေါက်တာဆိုင်းမောက်ခမ်းနဲ့အော်ကုလကုံကတွဲဆုံစင်မှာလဲတင်ပြထားတာဖြစ်ပါတယ်။အစိုးရဘက်ကတော့လာမယ့်အော်တိုဘာလအတွင်းမှာတပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးကိုလက်မှတ်ရေးထိုးပြီး2014ခုနှစ်နှစ်စန်းပိုင်းမှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့ရည်ရွယ်ထားတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။